Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်မေလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်
။ Welcome to the Voice of America in Burmese.
ကျမစုမမရှင်ဒီညပိုင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးသွားမှာပ
ါကျမကတော့စုမမမမြောက်ကိုရီးယားနျူကလ িয়ার ဆန်တပ်မှုကအထူးအတွက်တော့ကိစ္စမရှိဘူးလို့အမေရိကန်သမ္မတကပြောကြားခဲ့ပါတယ် EU ဥရောပသမ္မတပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးနိုင်ခဲ့ရကြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့2019ခုနှစ်တုန်းကရခိုင်ပြည်နယ်အင်းဒင်ကျေးရွာမွတ်စလင်10ဦးတပ်ဖြတ်မှုနဲ့ထောင်နဲ့10နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးဟာစစ်တွေကျင်းအောင်မှာထိန်းထားပေမဲ့ပြီးခဲ့တဲ့နှစ်ကနိုဝင်ဘာလတုန်းကပြန်ပြီးလွှတ်ပေးလိုက်ပြီလို့ရိုက်တာကပြောပါတယ်ဒီဖြစ်ရဲ့အပေါ်မှာပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲဆိုတာနဲ့
Welcome to the Voice of America
ဒီလိုတုံ့ပြန်ချက်တွေကိုလည်းမကြခင်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။နောက်ပြီးတော့ဒီလူမျိုးဘာသာပေါင်းစုံပါဝင်တဲ့လူမျိုးမဟာမိတ်အဖွဲ့ခေါင်းဆောင်တဲ့အစ္စလမ်ဘာသာဝင်တွေရဲ့ဝါရှောင်ကာလစုပေါင်းဝါဖြည့်စတုဒီတာလှူဒန်းပွဲနဲ့အတူတပ်မတော်ကတရားစွဲဆိုတာတွေရပ်တန့်မှုလှုပ်ရှားနေတဲ့အကြောင်းနောက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတွေဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဒီကနေ့အိတ်ဖွင့်ပေးစာပေးပို့လိုက်တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆူမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားနျူကလ িয়ার ဆန်တပ်မှုကကုလသမဂ္ဂလွန်ကြွေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်မရောက်ဆိုတဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ပြောကြားမှုတွေကွဲပြားနေပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအဓိကရည်မှန်းချက်ဖြစ်တယ်ဆိုတာအမြင်တူတာကိုတော့ခေါင်းဆောင်နှစ်ယောက်တိုကျိုမြို့တော်မှာဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြပါတယ်မကြခင်တုန်းကမြောက်ကိုရီးယားလုပ်ခဲ့တဲ့မစ္စောင်းတုံဆက်တက်မှုတွေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းကသူ့ဘော်အာယုံဆိုင်အောင်လုပ်တဲ့လုပ်ရအဖြစ်မြင်ပြီးတော့ပုံကိုရေးအရာသူ့အတွက်တော့သိကိစ္စမရှိဘူးလို့ဒမရထရမ့်ကပြောခဲ့တာပါဝင်ကြီးချုပ်အာဘေကတော့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးတဲ့အခါမြောက်ကိုရီးယားတို့ဖန်ဆီးထားတဲ့ဂျပန်နိုင်ငံသားတွေအရေးကိုဂျပန်အစိုးရကစိတ်ဝင်စားဆုံးဖြစ်တယ်ဆိုတာကိုလည်းသူကတကြိမ်မကြပြောကြားခဲ့ပါတယ်ပူတွေ့သတင်းစာရှင်းလင်းပွဲမှာကုံတွယ်ရေးကိစ္စကိုတမရထရမ့်ကအဓိကအာရုံစိုက်ပြောခဲ့တာပါအမေရိကန်ကုံတွယ်ရေးလုံငွေပြနေတာတွေကိုရှော့ချနိုင်ဖို့ဂျပန်နိုင်ငံတရုတ်နိုင်ငံတို့နဲ့ကုံတွယ်ရေးသဘောတူညီမှုတွေရရှိဖို့မျှော်လင့်တယ်လို့သူကပြောပါတယ်မြောက်ကိုရီးယားနဲ့နျူကလ িয়ার သဘောတူညီမှုရမယ်ဆိုရင်စီးပွားရေးအခွင့်အလမ်းတွေအများကြီးပွင့်လာမယ်ဆိုတာကိုလည်းအမေရိကန်တမရထရမ့်ကအလေးပေးပြောခဲ့ပါတယ်အမေရိကန်နဲ့တရုတ်ကြားကုံတွယ်ရေးဆွေးနွေးမှုတွေမှာပုံမှန်တိုးတက်မှုရှိတဲ့အပေါ်ဂျပန်ဝန်ကြီးချုပ်အာဘေကကြိုဆိုပါတယ်ဂျပန်နဲ့အမေရိကန်ကြားမှာနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုံတွယ်ရေးသဘောတူစာချုပ်ချုပ်ဖို့အစဉ်အမြဲဖြစ်သေးဘူးလို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်ဒါပေမဲ့လည်းတချင်ချင်းမှတော့သဘောတူညီချက်ရနိုင်ဖို့အတွက်လမ်းဖွင့်ထားတယ်လို့ဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကိုယ်တော်ရေးစာချုပ်ဖို့ကတရုတ်ဘက်ကအစဉ်နဲ့ဖြစ်နေပေမဲ့အမေရိကန်ဘက်ကမဖြစ်သေးဘူးလို့ဆိုပါတယ်။တချင်ချင်းမှတော့အင်တန်ကောင်းမွန်တဲ့တရုတ်နဲ့ကိုယ်တော်ရေးသဘောတူညီချက်တစ်ခုရပါလိမ့်မယ်လို့လည်းပြောပါတယ်။အမေရိကန်အနေနဲ့တရုတ်စီကကိုယ်တော်ခွန်ဒေါ်လာတန်ပေါင်းများစွာကိုရနိုင်ပြီးတော့နောက်ထပ်လည်းအလွယ်တကူထပ်ရနိုင်တယ်လို့သမားထောင်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ဒီကုန်သွယ်ကုန်တွေကိုဘီလီယံရာနဲ့ချီဆက်ပြီးပေးနိုင်မယ်လို့မြူဆတာကြောင့်တချင်ချင်းမှာတော့တရုတ်နိုင်ငံနဲ့အလွန်ကောင်းတဲ့ကုန်သွယ်သဘောတူညီချက်တည်းရရလာနိုင်မယ်လို့သမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါတရုတ်နိုင်ငံဘက်ကတော့အမေရိကန်နဲ့ကုန်သွယ်တင်မာမှုတွေကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းတင်တယ်လို့ပြောပါတယ်တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရလူခန်းကတော့အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ဆွေးနွေးပြောဆိုတာတွေရဲ့တိုးတက်မှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမျိုးစုံပြောနေတယ်လို့ဆွဆွဲလိုက်ပြီးတော့တရုတ်နိုင်ငံရဲ့သဘောထားကတော့မပြောင်းလဲဘူးလို့ဆိုပါတယ်။ကဝါစီဝိုင်းအင်အားကြီးသုံးနိုင်ငံကြားကုန်သွယ်စစ်ပွဲဖြစ်ပွားနေပြီးတော့အခြေအနေတွေတင်းမာနေတာပါ။သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာဂျပန်နိုင်ငံမှာရှေ့လကျင်းပမဲ့ G20 အစည်းအဝေးမှာတွေ့ဆုံကြဖို့ရှိနေပါတယ်ခင်ဗျာ။
တနင်္လာနေ့ကပြီးဆုံးသွားတဲ့ဒီ EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးအနိုင်ရခဲ့ကြပါတယ် Uyoba Nasasha Nanganga, Ludo Gozle, Konya Naza Dia Gozabure, Uyoba Balimama, Asena Apin, Usa Mamutare, Behold Lawazine, Behold Layajin Badiri, Tainto Mu Sonta Dabi, Liberal, Greene, Amyodai Wadi Gozleri, Agang Lavare, Britain Pintine, Italy Nanganima, Irega, Quetra Lure, Amyodai, Amyazai Badiriga, Amyasu and Nayabare, Britain Ma, Nigel Farage, Usaune, Brexit Badi, Pintin Ma, Marie Le Pen, Usaune, National Rally Badine, Italy ma Matteo Salvini usaune Liga Badiruga, Kozaleri Miazu and Nayaga Jaraba. Italy ma Nangamia Chichadurigo Melu Lare Liga Badi Ganza Matteo Salviniga EU Pianlevo Bidurega Tamaiwe Lokwen Bilida Pidelu Biojagevare, Tirolo, EU Rega Quetra Lure Badiria Kozaleri and Nayajabi Mele, EU Bali Mamma, Miozai Wadiri, Miazu Trambo Bola Tiro and Namiababu. Today, Manatang Sagogunis Sanga Maditangere, Brexit Badiga, Amyasu and Nayaga de Lu. Eure Ma Sani Lure, Liberal Democrats Badigale, Totoli and Nayabare, Germany Nangamazule, Tavawa Bawijin, Tendayego, Diga, Tare, Greens Badi Gozaleriga, Amyasu, Naimare. Behold Lewe Yene, Behold Leia Yin Badi Osu Banga, Amyasu, Tainto Nine, Attaining Machiro Bime, Ali Badi Rea Gozalerigaro Nia, Amyasu, Saya Tavare. အခုတစ်ခါဦးရွေကပွဲတွေကိုမဲပေးသူအခြေအတွက်ဟာနှစ်နှစ်ဆယ်အတွင်းမှအများဆုံးဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေပြည့်ရေးတာဝန်ကိုယူရတဲ့EU ပါလီမန်တက်တန်းက၅နှစ်ဖြစ်ပါတယ်။EU အုပ်ချုပ်ရေးဘက်ကတာဝန်ယူရတဲ့ဥရောပကော်မရှင်ရဲ့ဥက္ကဋ္ဌကိုဥရောပပါလီမန်ကရွေးချယ်တင်ပြရတာဖြစ်တယ်လို့EU ရဲ့ဘတ်ဂျက်ကိုလည်းအတည်ပြုပေးရပါတယ်ရှင်။ဒီဘောနဲ့ငယ်မျိုးရောကတ
ဖွဲ့ကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောပေမဲ့ရဲတပ်ဖွဲ့ကတော့ဒါဟာမတရားသိမ်းဖြစ်ကြီးညာထားတဲ့ကွန်မြူနတီခွဲထွက်အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့တန်ရရှိနေပါတယ်ကွန်မြူနတီရဲ့လက်ကမ်းစာတောင်တစ်ခုကိုပထမပေါက်ကွဲမှုဖြစ်တဲ့နေရာမှာတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အနည်းဆုံးတော့ထိခိုက်သေးဆုံးသူတွေကတချို့ဟာအဲ့ဒီအဖွဲ့ အနီးနားကစေယုံကိုခေါ်ဆောင်သွားခဲ့ပါတယ်ဒေသတွင်းမှာတော့လုံခြုံရေးသတိပေးချက်တွေတိုးမြှင့်လိုက်ပြီးတော့မြို့တော်ကတ်မန်ဒူနားတဝိုင်းမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုကင်းလှည့်ပြီးတော့ချထားပါတယ်ထောင်ကကုဇတ်6ကနေ2019ခုနှစ်အထိနီပေါ်ဆွေရနဲ့တိုက်ခဲ့တဲ့မော်ဝါဒီပါတီဟာလက်နက်ကင်တော်လိုင်းလမ်းစဉ်ကိုဆွန့်လွတ်ပြီးရနောက်နီပေါ်နိုင်ငံကြီးတဲကိုဝင်ခဲ့တာပါအဲဒီနောက
and then ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9309ဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်ဝင်မှာဟိုင်းမီတာ190 kHz 1509နဲ့ပြောထုတ်နေပါတယ်ရှင
်တင်းနာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညပေးနေပါတယ်ပြင်သစ်နိုင်ငံလီယွန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းက73ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဘုံခွဲမှုနဲ့မတင်ကားသူ3ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်ဖမ်းဆီးခဲ့သူတွေထဲမှာကွန်ပျူတာသိပ္ပံဘာသာတက်နေတဲ့အသက်24နှစ်အရွယ်အယ်ဂျီးရီးယားနိုင်ငံသားတစ်ယောက်ပါတယ်လို့စုံစမ်းစစ်ဆေးရေးမှုတွေကဒီကနေ့ပြောကြားပါရယ်အဲ့ဒီသူရဲ့အမေနဲ့နောက်ထပ်အယ်ဂျီးရီးယားနိုင်ငံသားတစ်ယောက်ကိုလည်းဖမ်းဆီးထားတယ်လို့ပြင်သစ်ကလာတဲ့သတင်းတွေမှာပြောကြားပါရယ်အသက်24နှစ်အရွယ်ချောင်းသားကိုဖမ်းဆီးခဲ့တယ်ဆိုတာကိုပြင်သစ်ပြည်တယ်ဝန်ကြီးကလည်း Twitter လူမှုကွန်ရက်ပေါ်မှာအတိပေးခဲ့ပေမဲ့အသေးစိတ်ရှင်းလင်းခြင်းတော့မရှိပါဘူး။ပြီးခဲ့တဲ့တစ်ပတ်တောက်ကြနေတော့ကလီယွန်မျိုးလေကလူသိများတဲ့မုံဆိုင်တစ်ခုအပြင်မှာတန်ချောင်းတွေတန်လုံးလေးတွေထည့်ထားတဲ့အိမ်လုံဘုံတစ်ခုပေါက်ကွဲခဲ့ပြီးတဲ့နောက်အသက်24နှစ်အရွယ်အယ်ဂျီးရီးယားချောင်းသားကိုရဲကလိုက်ရှာနေတာဖြစ်ပါတယ်။
ရန်ကန်ပြည်တော်စုအိုကလာဟိုမာပြည်နယ်အိုကလာဟိုမာမြို့တွေကရက်ကွက်တစ်ခုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့၄စင်နှမောင်းကြောင်၂ယောက်ထပ်မံတည်ဆုံးပြီးတော့29ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာနာပိုင်းကပြောပါတယ်။အိုကလာဟိုမာမြို့အနောက်ဖက်25မိုင်လောက်မှာရှိတဲ့စနေနေ့ညကအယ်ရီနိုမြို့ကိုတိုက်ခတ်ခဲ့တဲ့လေစင်နှမောင်းကြောင့်တဲအကူကန်တစ်ခုနဲ့နေအိမ်လိုလှုပ်ထားတဲ့ကားတွေစတဲ့600စခန်းတစ်ခုလုံးဝပျက်စီးသွားပါတယ်။တနအီကုန်းရ18ကီလိုမီတာကနေ165ကီလိုမီတာကြာအချိန်ရှိတဲ့လေပြင်းနဲ့လေစင်နှမောင်းတွေဝင်သွားတာပါ။လေစင်နှမောင်းပြား5ဆင့်ရှိတဲ့ထဲမှာအဆင့်3 EF3 အဖြစ်အမျိုးသားမိုးလေဝသဌာနကသတ်မှတ်ထားပါတယ်။ listen mount down jaw saw u ri a pai pai saw saw phit kon dalo warakar ri le lwet sin pya si kon ma de american anaw le pai ma shi de oklahoma pi ne de ma let law thadin bat ri twet ma pyin tan ne ya si u dan go khan ya ba listen mount ri a chi che mo ywa pi lo ye chi mu ri jaw el reno ma ti song du ne yak paw wa su su paw ti song du ha
စက်တယောက်ထက်မနည်းရှိပါတယ်ခင်ဗျာတူရကီနိုင်ငံအကျဉ်းထောင်တွေထဲမှာအကျဉ်းသားထောင်တဲ့ခြေရပောင်း200အစာငတ်ခံဆန္ဒပြမှုအဆုံးသက်သွားပါပြီကတ်တူပြိုတဘုံကောင်းဆောင်အက်ဒူလာအိုဂျာလန်ကိုရှင်းပြအတွင်မှာပထမဆုံးချိန်ရှင်းနေရတဲ့တွေးခင်ပြုခဲ့ပြီးတဲ့နောက်မှာအကျဉ်းသားတွေရဲ့ဒီအစာငတ်ခံဆန္ဒပြမှုတွေဆုံးသက်သက်သွားတာပါတူရကီမှာမတရားအသင်းသတ်မှတ်ထားတဲ့ PKK အလုပ်သမားပါတီကောင်းဆောင်အိုဂျာလန်ကသူ့ဘော်ထောက်ခံသူတွေအစာငတ်ခံနေတာအဆုံးသတ်ကြဖို့အတွက်သူ့ရှေ့နေကတဆင့်ထုတ်ပြန်တဲ့ပန်ကြားစာထဲမှာတိုက်တွန်းခဲ့ပါတယ်။
မနေ့တနင်္ဂနွေနေ့မနက်စောပိုင်းကတော့ပြည်သူနိုင်ငံမြောက်ပိုင်းမှာပြင်းအားအဆင့်ရှိတဲ့ငလျင်တစ်ခုလောက်ခတ်ခဲ့တဲ့အတွက်အိမ်ဒီပျက်စီးပြီးတော့လျှက်စစ်တအားတွေပြတ်တောက်သွားခဲ့ပါတယ်။ငရင်ကပြည်သူနိုင်ငံမြောက်ပိုင်းယူရီမဂေါ့စ်မြို့ရဲ့ကုသနက်ကီလိုမီတာအကွာကိုပို့ပြီးတော့လောက်ခတ်ခဲ့တာပါ။ငရင်ကမီအောက်136လေးကီလိုမီတာအောက်မှာလောက်ခတ်ခဲ့တဲ့အတွက်ကြီးကြီးမားမားထိခိုက Yadu Chao Tamane Shire Lule, Tadin Yashi Bare, come here.
Direct from Washington, the voice of America, the VOA.
ဒီနေ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေခြင်းတဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ဝက်ဘ်ဆိုက်မှာနားဆင်နိုင်ကြပါရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့နှစ်2014ခုနှစ်တုန်းကရခိုင်ပြည်နယ်အင်းတင်ကျေးရွာမှာမွတ်စလင်ဆယ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့ထောင်နဲ့ဆယ်နှစ်စီကြာခံခဲ့ရတဲ့တက်မတော်သားခုနှစ်ဦးကိုမူလရုံးကစစ်တွေအကျဉ်းထောင်မှာထိန်းသိမ်း
ठाण कागोई वंजी ठाणा ने जमा ये आगजा वंजी ठाणा का दिग्नि निबीरो मा दिनवे चिंबा मा इंडिन युवा लुदमू ने अभी खाने यारे तमरोधा खुन उगो लो लाइटे अपो द्रेन दुगा मीमिया नागो तसाया टाउन सी दुगेगा प्याने फीजा गेरा फे पारे तीदे वंजी ठाना खिदा मेरा डुवें उ खाथों उगा तमरोधा खुन उ कई सागो अखुलू फीजा पारे
ดาโรจนเราลุญญ์ชันนาวินยาได้กิษาอีกဖြစ်ပါတယ်အော်ဒီလူญญ์ชันนาဝင်ဆိုတာလည်းကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေရပါတော့နော်အဲတော့သမရအနေပြီးတော့ပဲပြီးလို့ရတဲ့ကိစ္စအဖြစ်ပါတယ်လူญญ์ชันနာရဲ့မှာပေါ့နော်ဒီခုနှစ်ဦးကဒါပါကောင်းလဲပါပွားနိုင်ပါတယ်စီစစ်တာတော့အကျိုးစီးဌာနစီစစ်တာဖြစ်ပါတယ်ကျွန်တော်တို့ပြည်ထဲဝန်ကြီးဌာနအနေနဲ့ရတော့စီစစ်ချက်တွေအားလုံးနဲ့တော့သမရအရ
ဂျင်းဦးစီးဌာနကြွန်ကြားရေးမှူးချုပ်ဦးမြင့်စိုးကတော့အခုလိုဖြေဆိုပါတယ်
ခင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ခုနှစ်ဦးတွေ့ပဲကိစ္စကျွန်တော်တို့အချင်းတော်မှာအဲ့ဒီတက်မတော်သားခုနှစ်ဦးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆင်းသိတာရှိတော့
ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟိုးကလွတ်မလွတ်မသိရသေးကြောင်းဖြေဆိုခဲ့ပါတယ်
။အင်းနေကိစ္စတော့ကျွန်တော်တို့လည်းမသိသေးပါဘူး။ခုနကတရင်တော့ကြီးမေးမှကျွန်တော်သိတာပါ။နော်။အဲဒါနဲ့ပတ်သက်လို့လည်းခုနကကျွန်တော်တို့ပြည်ထောင်စုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥက္ကဋ္ဌုံးနဲ့ဖြေပြီးတော့ကျွန်တော်တို့အကျဉ်းဥပဒေဌာနကလည်းဖြေကြပေးပြီပါ။ကျွန်တော်လည်းမသိသေးပါဘူး။
ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ရုံးကဗိုလ်မှူးကြီးအောင်ခင်သိန်းကတော့စစ်ဘက်တရားစီရင်ရေးရဲ့လုံထုံးလုံလီတွေကိုအခုလိုရှင်းလင်းပြောဆိုခဲ့ပါတယ
်။နေဘက်တရားရုံးနေမှာဆိုလို့ရှိရင်ယူနီယံနေတိုင်းတိုင်းရနေပြီးတော့အထက်ရုံးစင်းစင်းကိုယူကံဝင်ဝင်ရှိတယ်လို့ပဲကျွန်တော်တို့စစ်ဘက်တရားစီရင်ပါလဲပဲ။သူကတရားရုံးတစ်ခုကဖြစ်တဲ့စီရင်ရင်ခံရလို့ရှိရင်သူကတောက်တော့ကာကွယ်ရေးဦးစီးချုပ်ရှိကိုသူကထောင်ရောက်သွားတဲ့အခါမှာအတနာခံစာတင်ခွင့်ရှိပါတယ်။အဲ့လိုတင်ပြီးတဲ့အခါမှာ ဒီမှာရှောင်းပေးခြင်းမရှိလို့ရှိရင်လည်းပဲသူကတော့ကစစ်ပဲယူကန်တရားရုံးဆိုတာရှိပါသေးတယ်တမရဦးကြီးကသူကအဲ့ယူကန်ယုံစင်ကိုလည်းအဲတက်နိုင်ပါသေးတယ်အဲ့တော့ဟိုအဲ့ဒီယူကန်ယုံမှလည်းပဲတမရကဟိုဘုံမကြီးအစ်င့်နဲ့ထက်အဲတရားရှိကြီးတွေယုံထိုင်ပြီးတော့ဒါစီရင်ရတာဖြစ်ပါအဲ့တော့ဒီပြည်တန်ချက်ခံသွားတဲ့ရာရှိစစ်တီတွေလူချင်းမလူချင်းကိုတော့ဘယ်နာဟိုဒုံးရင်ပြောသလိုဒီတဲ
ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနကဒီကနေ့နေပြီးတော့မှာသတင်းထုတ်ပြန်ချက်ကိုပြောဆိုပါတယ်။2019ခုနှစ်ကဖြစ်ပွားတဲ့အင်ဂျင်လူသတ်မှုနဲ့ပတ်သက်ပြီးထောင်ဒဏ်ဆယ်နှစ်ကြာခံရတဲ့တမရော်သားခုနှစ်ဦးဟာပြီးခဲ့တဲ့နိုဝင်ဘာလကတည်းကလွန်မြောက်ခဲ့တာဖြစ်ကြောင်းလဲရိုက်တာသတင်းဌာနကဖော်ပြထားတာဖြစ်ပါတယ်။ အင်ဂျင်လူသတ်မှုနဲ့ပတ်သက်ပြီးသတင်းရေးသားတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာ2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်။သူတို့နှစ်ဦးဟာထောင်ဒဏ်16လကြားခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မေလအတွင်းကလူငင်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်ခဲ့ပါတယ်။
ကိုမိုးစောတင်ပြပေးထားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အစ္စလမ်ဘာသာဝင်တွေရဲ့ဝါဖြေစတုဒီတာကိုဘာသာပေါင်းစုံကအလှူဝိုင်းလုပ်တဲ့သတင်းပေးပို့ချက်တင်ပြပေးကြပါမယ်။လူမျိုးဘာသာပေါင်းစုံပါဝင်တဲ့ဆိုရှယ်အလိုင်းယန့်လို့ခေါ်တဲ့လူမှုမဟာမိတ်အဖွဲ့ကနေဦးဆောင်ပြီးတော့အစ္စလမ်ဘာသာဝင်တွေရဲ့ရမန်ဒန်ဝါရှောင်ကာလမှာစူပေါင်းဝါဖြေစတုဒီတာလှူဒန်းပွဲတရက်ကိုဒီက Islam Bada Winnie Ye, Wapi Zarudida, a Lulodaga, Dudia, Jane Yapiabare, Bada Bauzo, Taza, Nadazone, Chiji, Dra Piao Pidelo, Season Riga Piobare, Zarudida, Luramwego, Kura and Doya Bidin, you get a Kuzo Taka, Dinja Pitabare.
Islam Bada Winnie Ye, Wapi Studida, Subang Zugo, Lumuma, Maypo, Social Alliance, Ne, Maypa Poesiri, Badazo, Didiga, Gozabi Pogori, Subami, Shango Mahabanula, Banyashima, Dine, Yenibanga, Bilo Kebade. Wapi Studio Wego, Genoa, the Chania, my local B, Lucy Kai, Mulema, Kulu, Dudia Jin, Lopi, Yue Jago, Lumuma, Maypoy, Tonga, Dota Lininga, Kulu, Pioware.
အခုဒီမှာလုံးရတဲ့အတိုင်းကဒီမှာဒီမြာဘာသာဘာလို့ရဲ့စစ်စစ်မှုရဲ့ပြရုပ်လို့ဒီမှာတော့ပြောလို့ရတယ်ဘာလို့လဲဆိုစလေစီရှိရဲ့ပြောရင်ချက်တောင်းရှိရဲ့ပြောရင်နည်းနည်းချက်တောင်းလို့ဟင်းယူပြတောင်းရှိရဲ့ပြောရင်ရှင်မှာဘင်္ဂါလီပလီစာကျွန်တော်တို့ရဲ့ပလီရဲ့ဝေးကြတော်လဲရှိရဲ့အဲ့ဒီပြောင်ကျွန်တော်ဟိုတခုတည်းရဲ့တက်ခတ်ပြီးတော့ရခဲ့တယ်ကျွန်တော်လက်လက်ရေးကြတယ်
ဒီလိုကိုလူရှိရာလောက်အတွက်စီစဉ်တာဖြစ်ပြီးဘာသာဆုံးလူမျိုးစုံဝင်ပြီးတန်းစီနေကြပါဗျ။တိုင်းပြည်အေဂျန်မှုအတွက်ဘာသာပေါင်းစုံချစ်ကြည်ရေးအတွက်ထောက်ပံ့ဖြစ်ခဲ့ကြောင်းဒေါ်တာလီမြင့်ကပြောပါတယ်။ဒီလိုကိုလူရှိရာလောက်အတွက်စီစဉ်တာဖြစ်ပြီးဘာသာဆုံးလူမျိုးစုံဝင်ပြီးတန်းစီနေကြပါ။တိုင်းပြည်အေဂျန်မှုအတွက်ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးကရေးကြီးကြောင်းစီအာရိုး
ချစ်ချင်နေရမယ်နှစ်ပေါင်းများစွာအတူငိမ့်ဆန်းစွာဆင်တွဲနေထိုင်ပြီးကြမှာအခုနောက်ပိုင်းကြမှာဘာလို့မုန်းစကားတွေပြောကြလဲဒီအမုန်းတရားတွေကနောက်ွယ်ကလှုပ်ဆော်တဲ့လူကြောင့်လားတကယ်အစ်စ်မှန်လားဆိုတာကိုခမင်းစားတဲ့လူတိုင်းသိပါတယ်ဥစဉ်ဒီလောက်ပဲပြောမှာပေါ့နော
်ဒီနှစ်ပွဲအတွက်ရောင်းဝန်တိုင်းဒေသကြီးအစိုးရရဲ့ခွင့်ပြုချက်ကိုယူခဲ့ရဖြစ်ပြီးညနေ 9:00 ကနေ 9:00 ခွဲထိလှူဒန်းခဲ့ရဖြစ်ပါတယ်ဒီဝါဖြစ်စတူဒီတာလူပွဲကိုရန်ကုန်မြို့ကလူ 1,000 လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ
်ကိုစောထပ်ပါရှင်ဆက်ပြီးတော့ဒီရခိုင်တပ်နဲ့မြန်မာစစ်တပ်တို့ဒီချင်းပြည်နယ်ဘက်မှာတိုက်ပွဲဖြစ်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားမနေ့ကညပိုင်းအထိတိုက်ပွဲကအတော်လေးကိုအပြင်းထန်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကရောအေအေတာဝန်ရှိသူကပြောပါတယ်မနေ့ကပလောဝမြို့နယ်ကလရန်မြစ်ကြောင်းနှစ်ဖက်တိုက်ပွဲအတွင်းမှာဆက်လီမောင်းနဲ့ရွာသား2ဦးပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမေလ26ရက်မနေ့ပိုင်းကမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှာအေအေဘက်ကပြစ်ခတ်ဆက်ချကြတာဖြစ်ပြီးအဲ့ဒီနောက်မှာအေအေရခိုင်လက်နက်ကင်တွင်နဲ့တမတ်တဲတဲလောက်ခံရဲမော်ချေဆိုင်ခမရ234တပ်နဲ့တိုက်ပွဲတနေကိုထပ်မံဖြစ်ပွားခဲ့တာပါပလောဝမြို့နယ်တွင်တမတော်နဲ့အေအေရခိုင်တပ်တော်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်ဒီကတော့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါဗျာမနေ့
ရှင်းပါကြီး15မိနစ်မှာပလောဝမြို့နယ်မော်နာရွာနဲ့ဒီမတဲရွာတောက်ဆောင်ဖြစ်တာအဲ့ဒီကမ္ဘာတစ်ပြေးလောက်အမရာမြစ်ပရှိနေနေပြီးတော့ကျွန်တော်တို့ဒီကန်တက်တဲ့နှောင်းချပြောင်းလို့ဒီကလလာမြစ်ထဲမှာပြည့်ဖြစ်တာ ก็มีเลี้ยงดูแลมีด้วยก็มีเนี่ยก็เลยเราได้แบบอาเปียแต่ชิมไม่นานที่เราเลยที่มาที่ยังดูอะไรก็ดูแลเราดีกันแล้วมีเงินเยอะกว่าเราเลยชีวิตมันน่าชื่นใจเสียงอะไรเนี่ยชื่นใจนะแต่ตัวเองจะชอบมันเลยยังดูด้วยกันดีกว่าอีอาชีพอะไรเนี่ยไอ้มาสิบเลี้ยงจะจะต้องอาชีพเลยก็ได้ก็มีเงินเยอะต้องส่งเลยเป็นที่ยังไม่ได้ชีวิตแต่เราต้องใช้ทั้งหมดเลยเป็นที่ยังไม่ได้ชีวิต
ที่ไต้หวันมีล่าด้วยนับเป็นการส่งที่กว่าแค่ไต้หวันพิจิตรุสามรูปแบบที่การจะสมมุติมีอาเซียนได้รู้อีเพื่อการพิจารณาเกี่ยวกับลู่ฟิวอีนี่เนี่ยที่ชาติมีอยู่ในไต้หวันบุปผาว่ามีเนี่ยไต้หวันด้วยสามรูปแบบที่ใช้มือดีสิ่งได้รู้สามรูปเตรียมมาพิจารณาอยู่ด้วยมือผู้มุ่งส่งมิ่งทงกับคู่ลู่เกี่ยวว่าเลยแล้วว่ามาจันทร์ลู่จะรับที่สนามที่เจ้าที่เจ้าแล้วว่ายังยาวแค่ไหน
ตอนนี้อาญาลีมาฮะจันทร์ลู่น้องบุญน้องบุญว่าเนี่ยมีอะไรมาติดกันไอ้ตอนนี้จันทร์ลู่มาติดยังไต้หวันที่บ้านเสียงเนี่ยมาเสด็จกูเสด็จมองไปยังเรศเสด็จสมัยวันนั้นหัวเลยที่ใครแต่งยาชีวีตั้มรบกับที่การมือดีสิเคเรลูที่ชินิกูที่ชิทาร์มองทำไมวันนั้นดูกับคุณลูกเปียวว่าเลยโอ้เสด็จกูเลยกันเดียวกูจำได้ว่าอะไรเกี่ยวกับมองไปแล้วเสด็จกูเลยถึงมาเลยที่กูจีจีมาเอามาติดกันได้ยังไงบ้าง
ไอ้ใจอะไรที่เรามาบอกเนี่ยอะไรกูเชื่อมาเปล่าเชื่อมาติดนี่มาเลยไอ้ถ้าขับขี่รถเนี่ยไม่ว่าที่ใจเดียวใจเดียวยาละบ่เที่ยวกันเนี่ยเราไม่กูเชื่อว่าเราไม่มีอะไรเราเริ่มปล่อยที่ที่เรามาตัวลุกชิมีเนี่ยเปล่าว่ามีเนี่ยเปล่ามายามาเสด็จเนี่ยไอ้พวกดูไต้หวันมาจากกันที่ป้อนเนี่ยดูไต้หวันพิเศษเนี่ยเจ้าอะไรเนี่ยกันเนี่ยเต็งเชียงเนี่ยมุ่งดูแลชินีบาร์เลย และที่เปล่าว่ามีเนี่ยมีซ่าเส้นบางเบียนชิมตะยิ่งเจียวสุดเดียวมาเสียงอุยนัทองเช่าอยากจะชินีเดลูเสียงกุญยเปียตาวงขังกับเยาวาเลยแล้วดูจะขันบีเนี่ยด้วยมีมาเสด็จเนี่ยเอเลนกันพ่อดูจ้าไต้หวันพิเศษด้วยมาที่รักขันเลยที่กันเตยซูมูพันสิขยามมุ่งดูแลชินีบาร์เลยจากตัวมีเนี่ยมีนัทองเจียวกับยวาดาโตอุโกมีลานัสเตยันนี่กับมีมาเสด็จกับพันสิตัวกับบีมีลานัสงายันนี่มา
เจ้าตัวมิวเนี่ยชี้ใส่สักข้าวกุ้งใจยังอ่ะเจ้าตัวมิวมาเยสกันกูไล่เอาอันนั้นเข้าไปเลยไอ้ที่เท่ากูจะไล่สุดเลยอยู่อ่ะนะในเส้นทางยาวมันนี่ก็เจ้าตัวเสียงมาเตยซงตัวแค่เดียวจังสีเดียวอยู่ตาหนูพี่เดียวอุ้มแม่มองเนี่ยอุ้มพี่เสียงมองกูรอจังเพื่อใส่เพื่อยืมอุ้มดีเนี่ยเจ้าตัวเยสกันมาหมู่เพื่อชนลงทางแก่บาร์เลยที่ชินีกูอุ้มพี่เสียงมองเนี่ยสวยมิวตาชินดูกับคู่ลูกเยาว์บาร์เลยจ้าเลยซงก็ละมันนี่สงก
ကျွန်တော်မြင်းတို့လုံးညနေတယ်ဘာမှမရမလဲလို့နားမသိဘူးချက်တော့မှအဆောင်မှရှိတယ်ရေးချင်မှရှိတယ်အခုမင်းသားကောင်ကြေးရွာကရွာသား၃ဦးကိုအမှုဖွင့်ထားတဲ့အချိန်နဲ့ပတ်သက်လို့ကျောက်တော်ရဲစခန်းကိုဆက်သွယ်ချက်ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသာ30ကျော်တိုက်စုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ80ဆယ်ဆစ်ပေးချောင်းဒုက္ကတဲ့
ရောရှင်ဖျားမြင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးလှူဆောင်ဖို့ညီမထားတဲ့ NLD အစိုးရလက်ထက်မှာမြင်းငယ်လုပ်ငန်းစဉ်တွေရှိမတိုးတာပဲရှိသေးတာပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြပခအချို့ပါတိုးလာနေပါတယ်မြင်းငယ်လုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်းပြလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် View ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် viewing မှာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့ email လိပ်စာက bamis@viewingnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်ဆိုတော့ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
မနေ့ကအင်္ဂါညဒဲလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာသတင်းလွှာတွေကိုတင်ဆက်ပေးမှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုမှုအပေါ်မှာတက်မတော်ကနေတရားစွဲဆိုနေတာတွေနဲ့ပတ်သက်ပြီးရက်တက်မှုအတွက်အပြာရောင်တီရှပ်လှုပ်ရှားမှုကိုအရှိန်မြှင့်ပြီးတော့နောက်တစ်ဆင့်အနေနဲ့တက်မတော်ဘက်ကိုသတိပေးစာတွေပေးပို့သွားမယ်လို့လှုပ်ရှားသူတွေကဆိုပါတယ်။တရားစီရင်ရေးမှာလည်းတရားရုပ်ချုပ်တရားသူကြီးကစစ်တပ်ဘက်ကနေလာတဲ့သူဖြစ်တာကြောင့်တက်မတော်ကနေတရားစွဲရင်လက်ခံနေတာဖြစ်တယ်လို့တရားရေးကြွန့်ကျင်သူတွေကလည်းသုံးသပ်ပါတယ်။ဒီကြောင့်ပြေဆုံးကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
လူ့စာထုတ်ဖို့ပြောဆိုရာဒီပေါ်တက်မတော်ကတရားဆွဲဆိုရာဒီရက်တမှုရပ်ဖတ်ဖွဲ့စည်း20ကျော်ကအခုလ14ရက်နေ့ကအိပ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပြီးတက်မတော်ကတရားဆွဲဆိုထားတဲ့ယုံကြည်နေမှာအပြာရောင်တီချက်လှူရှာမှုတွေပြုလုပ်ခဲ့ကြပါတယ်အပြာရောင်တီချက်လှူရှာမှုကိုလည်းအချိန်မြင့်တင်သွားမှာဖြစ်တယ်လို့သတိပေးစာပေးပို့သွားမယ်လို့အတန်ဖွဲ့ကမောင်ဆောင်ခါကပြောပါတယ
်ဒီတက်မတော်ကိုသတိပေးစာပေးပို့သွားဖို့ရှိရပေါ့နော်ဒီလက်ရှိဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့14ရက်နေ့ကတော့ကျွန်တော်တို့ဒီအိပ်ဖွင့်ပေးစာအဲ့တဘောမျိုးကျွန်တော်တို့ကပြီးခဲ့တာရှိတယ်အခုကျရင်တော့ကျွန်တော်တက်မတော်ဓာရီကိုချက်ချင်းဒီအဲရုပ်သိမ်းမှုဒီမှုရုပ်သိမ်းမှုနဲ့ပတ်သက်ပြီးသတိပေးစာပုံစံကိုပြန်ရေးသွားမှာပေါ့နော်ဆိုတော့ပြီးတော့ဒီကမ်ပိန်းကြီးကိုလည်းဆက်အရှိန်ပြင်သွားမှာဒီပြီးရင်တော့ကျွန်တော်အလူတွေဒီကျွန်တော်လူအားလုံးပါတယ်လူလူစာမှုပုံစံမျိုးနဲ့ဆက်သွားလို့ရှိရဲအချိန်ကြီးကျွန်တော်တို့စဉ်းစားတာပါကြာ
လက်ရှိမှာတော့တက်မတော်ကမန္တလေးကဆရာတော်ဦးတော်ပြီးသားဒါရိုက်တာမင်းထင်ကိုကိုကြီးဘိုးကြီးအောင်ညီမျိုးစဉ်ဒေါင်းတို့မျိုးဆက်တန်ကြပ်ဖွဲ့ဝင်တွေကိုပုံမှန်55ကာကြီး66ကာကြီးတွင်တရားစွဲဆိုထားပါတယ်အခုလိုတက်မတော်ကတရားစွဲဆိုရတဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေဦးကြီးမြစ်ကအခုလိုမှတ်ချက်ပြုပါတယ
်သူ့ကိုထိလာမယ်ဆိုရင်သူကလည်းအစိုးရတရားပုံစံနဲ့တရားစွဲတော့တာအမှားသူကတရားစွဲလို့ဆိုလို့ရှိရင်တရားဝင်အစိုးရကလမ်းကြောင်းနေတယ်ကျွန်တော်တို့ဥပဒေရုံးကလည်းတစ်ချက်သွားမှာမဟုတ်ဘူးသူကတရားရုံးကိုတိုက်ရိုက်သွားပြီးဥတိုက်ပြီးဖြောက်တယ်အဲ့လိုမျိုးနဲ့သူကလုပ်တယ်တရားယုံကြီးကလည်းဘာဖြစ်လဲဆိုတော့တရားယုံကျုပ်ကတရားသူကြီးကစစ်ဘုံကြီးကဒုတိယဘုံကြီးအဲတရားယုံကျုပ်ကတရားသူကြီးကစစ်ဘုံဖြစ်နေတာပါတမတော်ကဥဒိုက်လျှောက်လာတာမှတ်တယ်အခုလက်ခံမယ်ပြီးတော့အမြင့်နဲ့အခုအမြင့်ဆုံးကြည့်တာကအခုမေးတာပဲ
ဒီကလေးလာကစားပြီးလူမှုကွန်ရက်မှာတမတော်ပေါ်ဝေဖန်ရေးသားသူတွေကိုတရားစွဲတယ်လို့ရခိုင်မှာဖြစ်ပွားနေတဲ့သတင်းတွေဖော်ပြရတဲ့ပတ်သက်ပြီးတမတော်ဘက်က RFA ARD နဲ့ Development Media Group ကိုလည်းတရားစွဲဆိုထားပါတယ်ခင်ဗျာ
ကိုထောင်ခဲသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးကော်မရှင်ကိုနိုင်ငံရေးပါတီတွေဘက်ကတိုက်တွန်းတဲ့သတင်းကိုဆက်ချင်ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတရက်ကျင်းပနိုင်ရေးတိုက်တွန်းပေးနိုင်မှုအတွက်တွေ့ဆုံဆွေးနွေးလိုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဒီကနေ့အိပ်ဖွင့်ပေးစာပေးပို့ပြီးတောင်းဆိုလိုက်ကြပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့နိုင်ငံရေးပါတီ26ပါတီရဲ့တောင်းဆိုချက်ကိုစုံညီအစည်းအဝေးပြုလုပ်ညှိနှိုင်းပြီးတွဲဆုံဆွေးနွေးရေးအတွက်ဆုံးဖြတ်မှာဖြစ်တယ်လို့ပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတော်ကိုကောင်းဇန်ဟင်းကသတင်းပေးပို့ထားပါတယ
်ပြည်ထောင်စုချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ26ခုကရွေးကောက်ပွဲကော်မရှင်အနေနဲ့တမာတမဲချပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးလိုတာကြောင့်အိပ်ဖွင့်ပေးစာပေးပြီးပြေဆုံးဆွေးနွေးဖို့တောင်းဆိုတာဖြစ်တယ်လို့ပြည်ခိုင်မျိုးပါတီပြောရေးစခွင့်ရှိသူဦးသိန်းတွန်းကအခုလိုပြောပါရယ
်လက်ရှိဖွဲ့စည်းထားတဲ့ UEC အနေနဲ့ပေါ့နော်အမီးတွေအစိမ့်တွေအဝါတွေမခွဲကြဘဲနဲ့ဟိုတကယ့်ကိုတမကြတော့တကယ့်ကိုလွတ်လပ်ပြီးတရားမျှတတဲ့ယူကောက်ပွဲတဲ့ကိုရပ်တည်ဆောင်ရွက်ပေးနိုင်မှုအတွက်ကိုအခုဒီဆွေးနွေးပွဲမှာဒါအပြန်အလှန်နဲ့ချင်းဆိုင်ကျွန်တော်တို့ဆွေးနွေးလို့တဲ့စံထားအရာကျွန်တော်တို့တောင်းဆိုရခြင်းဖြစ်ပါလေဗျာဟုတ်ကဲ့ပါ
ရွေးကောက်ပွဲကော်မရှင်အနေနဲ့26ပါတီရဲ့ကဲလန်းချက်ကိုတော့ကော်မရှင်ရဲ့စုံကြီးအစည်းအဝေးမှာဆုံးဖြတ်မှာဖြစ်တယ်လို့ဥက္ကဋ္ဌဦးလတ်သိန်းကပြောပါတယ
်တွေ့ဆုံတဲ့မဆုံတဲ့ဟိုဒီတော့ဒီရောကော်မရှင်စုံကြီးအစည်းအဝေးမှာတင်ပြပြီးဆုံးဖြတ်မယ
်ကော်မရှင်အနေနဲ့တိုင်းနယ်ပြည်နယ်အတူတူအလိုက်နိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်း CSO တွေနဲ့ဂျွန်လာထဲမှာတွေ့ဖို့အစီအစဉ်ဆွေးထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလတ်သိန်းကပြောပါတယ်တဒန်3နှစ်ကျော်ရှိလာပြီဖြစ်တဲ့ရွေးကောက်ပွဲကော်မရှင်အစ်စ်နဲ့နိုင်ငံရေးပါတီတွေ3ချိန်တွေ့ဆုံခဲ့ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်ကရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့နိုင်ငံရေးပါတီတွေနဲ့38ချိန်တိုင်းတွေ့ဆုံဆွေးနွေးမှုရှိခဲ့တယ်လို့ပြည်တွင်းသတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညကျန်းသတင်းတော်တွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှအသက်တရောင်သတင်းတော်နဲ့အတူသူယုံကြည်အားစီစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190လို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်တာမို့စောင့်မျှော်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်မေလ28ရက်တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ51 kHz 5885တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျမငယ်ငယ်တုန်းကကျမတို့ရဲ့အတိုင်းဝိုင်းတစ်ခုလုံးမှာစာရေးဆရာဆိုတာကမရှိခဲ့ကြဘူးဆိုတော့အဲ့ဒီအချိန်တုန်းကစာရေးဆရာဖြစ်အောင်လုပ်မယ်ငါရန်ကုန်သွားမယ်
စာရေးဆရာမမြူပါရဲ့ယုံကြည်ရာဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်တရုတ်စွမ်းရည်လုပ်ငန်းကြီးဖြစ်တဲ့ China National Petroleum Corporation ဟာမြန်မာနိုင်ငံထဲမှာ73စီလက်လီအယောင်ဆိုင်ကိုဒါဇင်နဲ့ခြေပြီးဖွင့်ဖို့ရှိနေပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်တို့မှာလက်လီ73ဆိုင်အယောင်ဆိုင်တွေဖွင့်နိုင်မှုတရုတ်လုပ်ငန်းကြီးတစ်ခုဘက်ကတာဆူလိုက်တာဟာဆိုရင်လက်ရှိပြည်တွင်းလုပ်ငန်းရှင်တွေအပေါ်တက်ရောက်မှုရှိနိုင်သလား။နောက်လက်လီ73စီဈေးကွက်ကိုလက်လီ73စီဈေးကွက်ကိုလဝကြီးအုပ်သွားနိုင်ခြင်းရှိပါသလားဆိုတာကိုတော့တာချီလိမ့်မျိုးကစီလုံငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးကြည်မြင့်နောက်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းတို့နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်ကတင်ပြထားတာနားဆင်ပါရှင်
ဝါစီစီကိုလိုက်ပြီးကြောင်းလဲတော့ချက်ချင်းမလုံနိုင်ဘူးအတက်ကတော့လုံတော့အကြမှာတော့ချက်ချင်းတော့လုံကြတော့ချိုးဆန်တော့လုံတယ်ချိုးဆန်တော့လုံတာမဆိုးဘူးပေါ့နော်တချို့ကတော့ဒီတကယ်ထိန်းပြီးသွားတာဟာမျိုးရှိတာပေါ့နော်စီစီတက်တဲ့နေရာမှာတော့အားလုံးကလည်းပြန်ရက်တက်ကြတာပေါ့နော်ဘဝစီစီလက်တက်တယ်ဒေါ်လာနဲ့တက်တယ်ဆိုတော့တက်တယ်တို့လည်းဆင်းနေကြရဆိုတဲ့နေရာမှာတော့တချို့ကငါကြံခဲ့တာမျိုးရှိတယ်ပေါ့နော်အဲ့တော့လက်ရှိနေသားမှလည်းအခုဒီရန်ကုန်ဘက်ထရိုဆိုပြောမှရန်ကုန်တိုင်းဒေသကြီးစူပါနဲ့ပေါင်းပြီးတော့ဖွင့်နေဆိုတဲ့စီစဉ်ချုပ်ရဖွင့်တာတွေ့တယ်။ဒါတော့ရန်ကုန်တိုင်းဒေသကြီးစူပါနဲ့ညီကြီးပေးတာပေါ့နော်။ညီကြီးရင်းနှီးနေမှလုပ်တယ်။ဒီကုလကလုပ်ငန်းကုမ္ပဏီကနေဒီစတန်နဲ့မလေးစတန်နဲ့ဘက်စမန်လုပ်ပြီးတော့ဆိုစက်ဖွင့်တယ်။အဲဒီစီစဉ်တွေကတော့စတန်နဲ့စီစဉ်နဲ့ဆိုင်တော့ဈေးတက်တာတော့တွေ့တယ
်။မြန်မာနိုင်ငံတွင်းက73စီလက်လီအယောင်ဆိုင်တွေရဲ့ဈေးနှုန်းတက်မှတ်မှုအခြေအနေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းပြောပြခဲ့တာပါ။အကျိုးမြတ်သေးချာတဲ့73စီလက်လီအယောင်ဆိုင်လုပ်ငန်းပါတော့လက်ရှိမှာတရုတ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Petro China ဘိုင်း Singapore Petroleum Company SPC ကရွှေတောင် Energy နဲ့ဖက်ဆက်လုပ်ပြီးရန်ကုန်မှာတော့73စီလက်လီအယောင်ဆိုင်တစ်ခုကိုပြီးခဲ့တဲ့မတ်လ30ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။နိုင်ငံတကာလုပ်ငန်းကြီးတွေဘက်ကလည်းလက်လီအယောင်ဆိုင်လုပ်ငန်းဘက်ဝင်ဖို့စိတ်ဝင်စားပေမဲ့တကယ်လက်တွေ့အကောင့်ထဲဖော်နိုင်တာကတော့သိမတွေ့ရသေးဘူးလို့လည်းဒေါက်တာဆုထွန်းကပြောပါတယ
်။စီစံရဲ့သဘောမှာတော့တကယ်ရောင်းရတာလူကြီးမှပဲရောင်းရတာပေါ့နော်။ရန်ကုန်မင်းလေးအစားရှိတယ်ပေါ့နော်။ကားဖီးရတယ်နော်။နိုင်ငံလုံးရဲ့ကားဖီးရ90ရာခိုင်နှုန်းကရန်ကုန်မှာရှိတာပေါ့နော်။အဲ့တော့ရန်ကုန်မှာပဲရောင်းမှုတွေကစီစံအစ်စ်ဖွင့်ပေးဖွင့်မယ်လေတကယ်လည်းရန်ကုန်မှာနေရာရဖို့မလိုဘူးနော်။တစ်ကတော့နေသေးကြီးရဲ့နှစ်ကတော့အဝင်းကြီးကလည်းလက်မမထိုးကြတာများရအောင်မှာဟိုစင်ဦးမဟိုတိရုံမမဟုတ်ဘူးလူရဲ့ဖွင့်မယ်ဒူတယ်ပဲလာလာပါပဲလာလာတော့စီတိုင်းဖွင့်နေတယ်သူရအောင်မှာဖွင့်လို့မလွယ်ဘူးအဲဒီညီလေးကြီးကတစ်ချက်နဲ့နှိမ့်ချက်ပအဝင်းကြီးလက်မမထိုးတာချက်ညီလေးကြီးရဲ့
ဒီစီဝါရေးခန္ဓာကိုအပြည့်အစုံပြီးစီအောင်မထုတ်လွှင့်ပေးနိုင်တာတောင်းပန်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်အင်္ဂါမနေ့ခင်းပါလေတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်မကြာခင်မှာတော့ဒီဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောက်သတင်းလွှမ်းတဲ့အတူသူယုံကြည်အားစီစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေး ဟုတ်ကဲ့ရှင်ဒီ blog တွေပြောသမျှအစီအစဉ်မှာဆိုလို့ရှိရင်တော့ Huawei smartphone တစ်တွေဟာ Google Play အပါအဝင် Google ရဲ့ဝန်ဆောင်မှုတွေ Apple တွေထိုးထက်သွင်းသုံးခွင့် license ကို Google ကုမ္ပဏီကနေပြီးတော့ရပ်ဆိုင်းခဲ့တာမှာတော့မြန်မာနိုင်ငံင်းက Huawei ဖုန်းသုံးလို့သူတွေရဲ့တဝက်လောက်ကိုပဲထိခိုက်လိုက်မယ်ဆိုပြီးတော့မြန်မာနိုင်ငံရဲ့နယ်စုံမှာလက်ကင်ဖုန်းရောင်းချနေတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကပြောပါတယ်ဘလို့ကြောက်ပါလဲဆိုတာကိုတော့ဒီလက်ရှိမြန်မာနိုင်ငံရဲ့ smartphone ဈေးကွက်ထဲမှာ Huawei ကနေပြီးတော့နံပါတ်1နေရာမှာရှိနေတာမို့လို့ Google ရဲ့ကန့်သတ်မှုတွေကြောင့် smartphone ရောင်းဝယ်သူတွေဘလောက်များထိခိုက်နိုင်ပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ဒီလိုမျိုးဒီ Huawei ရဲ့ဒီ smartphone တင်နေကိုဒီ app ကနေထွက်သင်းသုံးခွင့် license ကိုGoogle ကနေပိတ်လိုက်မယ်ဆိုရင်တော့စီးပွားရေးကအတော်လေးကိုထိခိုက်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။မြန်မာနိုင်ငံမှာလဲ Huawei smartphone တွေကအယောင်အသွက်ဆုံးဖုန်းတွေထဲမှာပါပါတယ်။လက်ကိုက်ဖုန်းဈေးကွက်ထဲမှာတော့လက်ရှိအယောင်အဆုံးနံပါတ်1နေရာမှာ Huawei ရရှိနေတယ်ဆိုပြီးတော့မြန်မာနိုင်ငံရဲ့နယ်စုံမှာလက်ကိုက်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ်ဒီလိုမျိုးဒီလက်ရှိ Huawei smartphone နဲ့ tablet computer သုံးနေတဲ့သူတွေအားလုံးအတွက်ကောကမ္ဘာတဝန်းဈေးကွက်ထဲမှာရောက်နေတဲ့ Huawei ဒီပစ္စည်းတွေကိုပါဒီလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပြီးတော့ပေးသွားမှာဖြစ်တယ်လို့ Huawei ကထုတ်ပြန်ထားပါတယ်Huawei လောက်ထားတဲ့ပစ္စည်းတွေကနေတစ်ဆင့်တရုတ်အစိုးရကထောက်လန်းနိုင်တယ်လို့အမေရိကန်အစိုးရကနေပြောပြီးတော့ဒီတားမြစ်ကန့်သတ်မှုတွေလုပ်နေတာဖြစ်တယ်လို့အမေရိကန်အစိုးရနဲ့တရုတ်အစိုးရကြားကုန်သွယ်ရေးတင်းမာမှုဖြစ်နေချိန်မှာပဲ Huawei ကုမ္ပဏီကိုပြစ်မှတ်ထားတာဆိုပြီးတော့ကြွမ်းကျင်သူအတော်များများကလည်းရှုမြင်နေကြပါတယ်
အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရလို့တားမြစ်တဲ့စည်ရင်းထဲမှာ Huawei ကုမ္ပဏီကိုအမေရိကန်အစိုးရကထည့်သွင်းခဲ့ပြီးတဲ့နောက် Google ကုမ္ပဏီကလူသုံးများတဲ့ app တွေကို Huawei smartphone တွေထဲမှာအသုံးပြုခွင့် license ကိုမေလ19ရက်နေ့ကရပ်ဆိုင်းလိုက်ပါတယ်။ Google ရဲ့ software, hardware နဲ့ဤပညာအထောက်အကူအားလုံး Huawei အသုံးပြုခွင့် license ကို Google ကရပ်လိုက်တာပါ။ဒါကြောင့် Android စနစ်သုံးဖုန်းတွေအတွက်လိုချင်တဲ့ app တွေကိုဝယ်ယူ download လုပ်နိုင်မယ်။ Google Play App Store အပါအဝင်Google ရဲ့ဝန်ဆောင်မှုတွေကို Huawei ဖုန်းတစ်သုံးသူတွေအသုံးပြုလို့ရတော့မှာမဟုတ်ပါဘူး။လက်ရှိအသုံးပြုနေကြတဲ့ Huawei ဖုန်းတွေအနေနဲ့ကတော့ Google Play App Store ကနေရယူဝယ်ယူထားတဲ့ app တွေကိုဆက်ပြီးတော့ update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်ကြမှာပါ။ဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android စနစ်အသစ်ကိုထုတ်ရင်တော့ Huawei ဖုန်းတွေမှာ Google Map လိုလမ်းပြမြေပုံ app Gmail ကိုအဆင်ပြေပြေသုံးနိုင်မဲ့ app ရုပ်ရှင်ဗီဒီယိုကြည့်နိုင်မဲ့ YouTube app လိုလူသုံးများတဲ့ Google ရဲ့ app တွေကို Huawei ဖုန်းတစ်တွေထဲမှာထည့်သွင်းအသုံးပြုလို့ရနိုင်တော့မှာမဟုတ်ပါဘူး Android ကိုအဓိကသုံးနေတဲ့ Huawei ဖုန်းတွေအနေနဲ့ open source ဖြစ်တဲ့အတွက် Android operating system စနစ်တစ်ကိုတော့ဆက်သုံးခြင်းသုံးနိုင်ပေမဲ့သူနဲ့ပတ်သက်တဲ့ဉာဏ်ပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူးလက်ရှိကမ္ဘာလက်ကင်ဖုန်းဈေးကွက်မှာ Samsung ပြီးရင်ဒုတိယနေရာရထားတဲ့ Huawei အတွက်ဒါဟာအတော်လေးထိခိုက်နိုင်တယ်လို့ဤပညာဈေးကွက်ဆိုင်ရာလေ့လာသူတွေကသုံးသပ်နေကြပါတယ်အထူးသဖြင့် Google App တွေကိုအသုံးများတဲ့ဥရောပမှာ Huawei ရဲ့စီးပွားရေးအတော်လေးထိခိုက်မယ်လို့ခန့်မှန်းနေကြတာပါမြန်မာနိုင်ငံမှာလည်း Huawei smartphone တွေကအကြောင်းအသွက်ဆုံးဖုန်းတွေထဲမှာပါပါတယ်လက်ကင်ဖုန်းဈေးကွက်ထဲမှာလက်ရှိအယောင်အယားဆုံးနံပါတ်1နေရာမှာ Huawei ရှိတယ်လို့မြန်မာနိုင်ငံနယ်စုံမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ဒီနယ်ကုန်လုံးကိုပြန်ပြီးတော့ comparison ရှင်းကြည့်တဲ့အခါကျတော့တကယ်တမ်းတော့ရောင်းရအကောင်းဆုံးကအခုချိန်ကြီးကတော့ Samsung ဖြစ်နေတော့မယ်ရှိပါသေးတယ်ဒါပေမဲ့အခုဒီနှစ်ပိုင်းမှာကျွန်တော် Huawei ရဲ့အကြောင်းအားကျွန်တော်ကအရန်ပို့ပြီးတော့တက်လာတယ်ပေါ့နော်အဲ့တော့ကျွန်တော်ဒုတိယ level လောက်မှာလိုက်လာတဲ့သဘောရှိပါတယ်အမ
အဲ့တော့ smartphone ဝယ်တဲ့သူတွေပေါ့နော်အဓိကအပြင် Huawei ဖုန်းဝယ်တဲ့သူတွေကဖုန်းထဲမှာဘယ်လိုမျိုး app ပါတာကိုအဓိကကြည့်ပြီးတော့ဝယ်တယ်လို့ရောပြောလို့ရလဲရှင့
်သူတို့ကတော့တကယ်တမ်းကျတော့အမကျွန်တော်တို့နိုင်ငံအနေနဲ့ကိုရှင်းကြည့်တဲ့အခါကျတော့
ว่าวิวตัวมีเนี่ยมีอันนั้นยุ่งสิ่งว่ามาอย่างพัฒนาตัวมีอุกาโรดีเซนุ่งจะจ่ายเนี่ยในเวลาเนี่ยคุ้มสิ่งเดียวคุณเอาไปจ่ายรอตัวว่าวิวตัวเนี่ยเทคโนโลยีอะไรเจ้าอะไรเนี่ยการจ่ายรอดีอันนี้ผมรู้ก่อนว่าจะรอดีไฮแอนด์ทงไฮแอนด์มาสุดาเดี๋ยวก็อันนี้ในการเรียนรู้เรียนเท่าไหร่การจ่ายรอดูเรียนเซนเซอร์อะไรเข้ามาว่าดูเรียนเกมอะไรเก่าเนี่ยเช็ดดีฟีเจอร์รีพอร์ตเรื่องส่งอะไรโอเคฟีเจอร์รีพอร์
ာနောက်မှလာဒီ Google Play Store တို့ဘာလို့ကနေ download ဆွဲချပြီးတော့မှဟိုပို့ပြီးတော့မှ install လုပ်ကြတာပို့ပြီးတော့များပါတယ်ခင်ဗျအဲ့လိုရှိပါတယ်ခင်ဗျဟုတ်ကဲ့
ခုတော့ဒီ Google ကသူ့ရဲ့ဒီ app တွေပေါ့ခုနပြောတဲ့ဒီ Google Play Store ကနေဝယ်ရတဲ့ app တွေယူရတဲ့ app တွေနောက်တစ်ခုကသူတို့ဒီ pre install app တွေဟို Google Map တို့ Gmail တို့ YouTube တို့လိုမျိုး app တွေကိုနောက်ဆိုရင် Huawei ဖုန်းတွေထဲမှာသုံးခွင့်မပေးတော့ဘူးပေါ့လေဆိုတော့အဲ့လိုမျိုးလုံးလိုက်တဲ့အတွက်ကြောင့်မို့လို
့
ဟုတ် Huawei ဖုန်းတွေအရောင်းပိုင်းမှာရောဘလောက်ထိခိုက်သွားနိုင်တယ်လို့တွက်နိုင်ပါလဲရှင
်ဝယ်ပြီးသား user တွေအနေနဲ့ Play Store ကနေစပြီးတော့ upgrade လုပ်ချင်တဲ့ခါမျိုးမှာလည်းသူတို့အခက်အခဲစပြီးတော့ရှိလာနိုင်ပြီပေါ့ဒါမှမဟုတ်အခုလုံးလုံးစင်မှာကတော့ 3 month spending နဲ့ကျွန်တော်တို့ရထားတယ်လို့လည်းကျွန်တော်တို့တင်ကြားထားတယ်ပေါ့နော်ကြားထားတဲ့အခါကျတော့ဒီချက်ချင်းတော့ effect ကိုမဖြစ်နိုင်ဘူးလို့ထင်တာပေါ့လေနောက်တစ်ခုကဘာလဲဆိုတော့ဒီ operation စီစဉ်ကို upgrade လုပ်တာခေရင်းတဲ့ကိစ္စရှိနေနောက်တစ်ခုကဘာလဲဆိုတော့သူတို့လိုချင်တဲ့ application တွေပေါ့ဒီ Google Store မှာထပ်ပြီးရှာဖို့အတွက်ကိုခေရင်းတဲ့ဥစ္စာမျိုးရှိတယ်ဆိုတော့ဒီ Huawei ဖုန်းကိုင်တဲ့ user တွေရဲ့ 50% လောက်ကတော့ဒီဟာကို impact ဖြစ်နိုင်သွားတယ်ခင်ဗျာနောက်ဆုံးတော့သူကဟိုတခြား 50% ကတော့ကျွန်တော်တို့ဒီမှာဘယ်လိုလဲဆိုတော့တုံးတယ်လို့ပြောရင်လည်း user ရဲ့အနေထားရဟိုဒီလိုဟိုတက်တာလို့ပဲတုံးတဲ့သဘောရှိတယ်ဒီ application ပေါ်မှာတိတ်ပြီးတော့ crazy ဖြစ်တဲ့ဟာမျိုးကမရှိတာမျိုးလည်းရှိတာပေါ့လေ
တုံးတဲ့သူတွေကတော့လည်းခုနပြောသလိုထိခိုက်မယ်ဒါပေမဲ့အဓိကဒီဖုန်းရောင်းနေပေါ့နော်ကိုဒီဆိုတော့တို့လိုမျိုးဖုန်းရောင်းနေတဲ့သူတွေအတွက်ကဘယ်လောက်ထိတာထိခိုက်သွားနိုင်မယ်လို့ရောပြောနိုင်ပါလဲရှင
့်ဟိုအဲ့ဒီဟာအနေနဲ့ကြည့်မယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အရန်တော့ထိခိုက်မယ်လို့မထင်ဘူးအဲ့လိုဆိုလေဟိုကျွန်တော်တို့တရုတ်ဖုန်းပဲပြောလိုက်ပြောကြပါတော့ဒီ China က production လုပ်တဲ့ဖုန်းတွေမှာဆိုတော့တခြားကတို့ကဒီ Xiaomi ဆိုတဲ့ဟာမျိုးရှိတယ်။နောက် Oppo ဆိုတာရှိတယ် Vivo ဆိုတာလည်းရှိတယ်။အမှသူတို့ရဲ့ market share ကလည်းကျွန်တော် Huawei နဲ့ဟိုမတိတ်မရင်းကိုအပြိုင်လာနေကြတာပေါ့လေ။အဲ့ဒီခါကျတော့သူကပြောဆိုတော့သူတွေကဒီဟာမှမကြမ်းမတည်ဖြစ်ရမယ်ဆိုတဲ့ဟာမျိုးတော့လူတွေရဲ့စိတ်ထဲမှာတော့မရှိဘူးကြာမရှိတဲ့အခါကျတော့ဒီကိစ္စမှာဟို Huawei မလိုချင်ဘူးတခြားပေါ်ဒီ Oppo တို့ Vivo တို့ strike ရှိခဲ့တဲ့ကြောင်ကျွန်တော်တို့ကတော့အရင် impact ဖြစ်နေလို့ယူဆထားပါဘူးခင်ဗျာအဲ့လိုမျိုးလေ
မြန်မာနိုင်ငံအနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူချင်းမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းဖြစ်ပါတယ်လက်ရှိ Huawei smartphone နဲ့ tablet computer သုံးနေသူတွေအားလုံးအတွက်ရောကမ္ဘာတဝန်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လို့ဝတ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကထုတ်ပြန်ထားပါတယ်။ Huawei လို့ပစ္စည်းတွေကတစဉ်အတရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ America အစိုးရကပြောပြီးတားမြစ်ကန့်သတ်မှုတွေကိုလုပ်နေတာဖြစ်တယ်လို့ America အစိုးရနဲ့တရုတ်အစိုးရကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေချိန်မှာ Huawei ကုမ္ပဏီကိုပြစ်မှတ်ထားတာဖြစ်တယ်လို့ကြွမ်းကျင်သူတော်တော်များများကမြင်နေကြပါတယ်။တကယ်တော့ Huawei ပစ္စည်းတွေကိုမသုံးရလို့တားမြစ်လိုက်တဲ့အတွက်ထိလိုက်တဲ့အထက်မှာ American လုပ်ငန်းတွေလည်းပါပါတယ်Huawei smartphone တွေလုတ်ဖို့လိုအပ်တဲ့ hardware ပစ္စည်းတွေ microchip တွေကိုနိုင်ငံခြားကုမ္ပဏီတွေအထူးသဖြင့် American ကုမ္ပဏီတွေဖြစ်တဲ့ Intel, Qualcomm နဲ့ Broadcom စတဲ့ chip ထုတ်လုပ်တဲ့လုပ်ငန်းတွေစီကနေဝယ်နေရတာပါ။ဒါကြောင့် Huawei အပေါ်ကန့်သတ်မှုတွေကို American အစိုးရကမေလ20ရက်နေ့မှာရပ်ပေါင်း90 short port ပေးခဲ့တာဖြစ်တယ်လို့ဤပညာဆိုင်ရာလေ့လာသူတွေကသုံးသပ်နေပါတယ်။ 5G မြန်လုံးမြင့် internet ကွန်ရက်ဖြတ်နေနေရာမှာရှေ့တန်းရောက်နေတဲ့ Huawei ကတော့သူတို့ဘက်ကဒီလိုအခြေအနေမျိုးတွေဖြစ်လာမှာကိုကြိုတွက်ထားတဲ့အတွက်ပြင်ဆင်မှုတွေပြေဝလုပ်ထားတယ်လို့ Huawei ကုမ္ပဏီတည်ထောင်သူ Ren Zhengfei ကတုံ့ပြန်ခဲ့ပါတယ်။ American ဟာ Huawei ရဲ့အားကောင်းခိုင်မာမှုကို short တွက်တာဖြစ်တယ်။ကမ္ဘာမှာထိတ်တန့်ဖြစ်အောင်လုပ်နေတဲ့နေရာမှာ American ရဲ့ပဋိပက္ခတွေဖြစ်မှာကိုကြိုတွက်ထားပြီးသားဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အစိုးရရဲ့တားမြစ်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google ကုမ္ပဏီကပြောပြီး Huawei ဖုန်းတွေမှာ Android စနစ်နဲ့ App တွေအသုံးပြုခွင့် license ကိုရပ်လိုက်တဲ့အတွက် Android စနစ်သုံးနေကြတဲ့တခြား smartphone ထုတ်လုပ်နေကြသူတွေအနေနဲ့က operating system စနစ်အတွက် Google ရဲ့ Android စနစ်ကိုအဓိကအားကိုးစရာမလိုတဲ့တခြားနည်းလမ်းတွေရှာဖို့အလေးအနက်စဉ်းစားစရာဖြစ်လာနေပါတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါရယ်မရေးသနာကျော်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါရယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီလိုတဲ့တက်တန်ရသတင်းတော်မှာတော့နမေကျော်ဆိုတော့မက်ဒေါနာကတော့လူခွင့်ရေးဘက်ကရက်တင်တဲ့အရှိလေပိုင်းငိမ့်ငိမ့်လန်တစ်ကိုမျှော်လင့်နေပါတယ်လို့ပြောသွားခဲ့ပါတယ်နောက်ပြီးတော့နှစ်စဉ်တိုင်းကျင်းပနေကြ Victoria Secret နမ်မီမယ်ရီရဲ့ fashion ပွဲဒီနေ့မကြည့်ရတော့ဘူးလို့ဆိုပါတယ်ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်နမေကျော်ပေါ့အဆိုတော်မက်ဒေါနာတယောက်အစ္စရေးမှာကျင်းပတဲ့ Eurovision တချင်းတိုင်ပွဲမှာဝင်ရောက်ပြီးတော့ဖျော်ပြဖို့သူဘာကြောင့်အဆုံးဖြတ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ရှင်းလင်းပြီးတော့ပြောဆိုသွားရမှာတော့သူအနေနဲ့လူခွင့်ရေးကောက်ွယ်ပြောဆိုတာတွေအမြဲလုပ်နေမှာဖြစ်ပြီးတော့ငြင်းငြင်းရေးအတွက်လမ်းတစ်ကိုမြင်ရဖို့လည်းမျှော်လင့်တယ်လို့ပြောသွားခဲ့တာပါ။တယ်လီဗျူမှာလုပ်တဲ့ Eurovision နောက်ဆုံးအဆင့်မေလ18ရက်နေ့စနေနေ့ကမက်ဒေါနာကိုအထူးအပ်တဲ့ပြင်ပအဆိုတော်ဖြစ်နေတွေ့ရမှာပါ။ဒီပြိုင်ပွဲကိုအစ္စရေးနိုင်ငံမှာကျင်းပတာကြောင့်အတော်လေးအငင်းပွားစရာဖြစ်တာပါ။ဖြော်ပြမိတဲ့သူတွေရောကုမ္ပဏီတွေနဲ့အစိုးရတွေကိုအစ္စရေးနဲ့မဆက်ဆံဖို့လိုလားတဲ့ပါလက်စတိုင်းထောက်ခံတဲ့တက်ကြွလှုပ်ရှားသူတွေကဒီအစ္စရေးမှာလှုပ်တဲ့ပွဲကိုတပိတ်မှောက်ထားတာပါလူကြိုက်များတဲ့ Eurovision ပြိုင်ပွဲမှာနိုင်ငံပေါင်း40ကျော်ကဂီတပညာရှင်တွေပါဝင်ခဲ့ပြီးတော့မနစ်ကဆိုရင်ဥရောပနိုင်ငံ50လောက်ကကြီးရှုတဲ့သူ189တန်းလောက်ထိရှိခဲ့တာပါဒီပွဲမှာဆိုဖို့သူဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့ပထမဆုံးသူပြောသွားတဲ့မှတ်ချက်စကားမှာတော့သူကလူအခွင့်အရေးထောက်ခံသူတူဖြစ်ပါတယ်လို့အဆိုတော်မက်ဒေါနာကပြောသွားတာပါ။တစုံတဦးရဲ့နိုင်ငံရေးရည်မှန်းချက်ကြောင့်ဆိုပြီးတော့သူ့ရဲ့ဂီတဖျော်ဖြေမှုတွေကိုရပ်မှာမဟုတ်တလို့ကမ္ဘာပဲနေရာမှာမဆိုကြုံရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုသူဆက်ပြီးတော့စန့်ကျင်ပြောသွားမှာဖြစ်တယ်လို့ဆိုတော့မက်ဒေါနာကသူ့ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီတိတ္တမှာအပြည့်ကင်းမဲ့တဲ့သူတွေအသက်ဆုံးရှုံးရတယ်ဆိုတဲ့တင်ကြတိုင်းကျမနှလုံးကြေကွဲရတယ်လို့ဒီအကျန်းဖက်မှုတွေဟာအခုခေတ်ကဘာကြီးမှာမလို့လားအတော်ရဲ့ပရိပခါတွေအတွင်းအချိုးအမြတ်ရနေတဲ့သူတွေရဲ့နိုင်ငံရေးရည်မှန်းချက်အတွက်လို့ဖြစ်နေပါတယ်ဒီလိုမျိုးဆူဆူရွားပျက်စီးဆုံးရှုံးမှုအတန်တရာကနေပြီးတော့ဖောက်ထွက်ပြီးတော့မကြခင်မှာပဲငြင်းငြင်းရေးတွေလမ်းတစ်ခင်းနိုင်မှုသူမျှော်လင့်ပါတယ်လို့အဆိုတော်မက်ဒေါနာကပြောပါတယ်အစ္စရေးဆိုတော့နီတာဘာဇီလိုင်ဟာပြီးခဲ့တဲ့နှစ်မှာအနိုင်ရခဲ့တာကြောင့်ဒီနှစ် Eurovision ပြိုင်ပွဲကိုအစ္စရေးနိုင်ငံမှာအင်ရှင်ဖြစ်နဲ့ကျင်းပခွင့်ရတာပါ။အစင်လာအဖြစ်နဲ့နိုင်တဲ့အတိုင်းပြည်ကနောက်နှစ်မှာအင်ရှင်လုပ်ခွင့်ရတာဖြစ်ပါလိမ့်ရှင်။အသက်60အရွယ်အဆိုတော်မက်ဒေါနာအနေနဲ့လာမယ့်ဇွန်လမှာထုံမဲ့သူရဲ့ Madam X ဒေးတပြားတွေကတချင်တပုတ်အပောင်းဝင်တချင်နှစ်ပုတ်နဲ့ဒီပွဲမှာဖျော်ပြပါရီ။သူဟာ2009ခုနှစ်ကနေ2012ခုနှစ်အတွင်းကဘာလက်ဖျော်ဖြေပွဲမှာလဲအစ္စရေးကိုတွားပြီးဖျော်ဖြေဘူးတာပါ။ဒါပြင်သူကကဘာလာလို့ခေါ်တဲ့ရှေးဂျူးရိုးယာအယူအဆကိုလက်ခံတဲ့သူလည်းဖြစ်ပါရဲ့။အမေရိကန်ပြည်အောင်စုကအနေနဲ့ကျော်အမျိုးသမီးအတွင်းခံတစိဖြစ်တဲ့ Victoria Secret ရဲ့နှစ်တိုင်းပြုလုပ်နေကြ Fashion Show ကရုပ်တန်လိုင်းရနဲ့ထုတ်လွှင့်ပြသတဲ့အစဉ်လားရှိပေမဲ့ဒီနှစ်တော့တမျိုးပြောင်းသွားပါရဲ့။ဒေါ်လာတန်းချီတန်နဲ့ NRC ချက်အတွင်းခံမျိုးကပွဲထုတ်တဲ့ Victoria Secret မိခင်ကုမ္ပဏီကသူတို့ရဲ့စီးပွားရေးပုံစံကိုလားရာတည်ဆည်သွားဖို့ Victoria Secret တစိတ်တွေကျညာပုံစံအစ်စ်မျိုးနဲ့ဈေးကွက်တစ်ပုံစံတစ်တွေပြောင်းလဲဖို့လုပ်နေတယ်လို့ပြောသွားပါတယ်။မိခင်ကုမ္ပဏီဖြစ်တဲ့ Elbrand INC ရဲ့အမှုဆောင်အရာရှိကုမ္ပဏီတွင်ဖြန့်ဝေတဲ့အသိပေးစာထဲမှာတော့ဝန်ထမ်းတွေအားလုံးကိုအဲ့လိုပြောလိုက်တာဖြစ်ပြီးတော့အဲ့ဒီဝန်ထမ်းအသိပေးစာကိုရိုက်ထားတဲ့ပုံက online မှာတွေ့ရပါတယ်။ဒီ fashion show လုံးမလို့ကိစ္စနဲ့ပတ်သက်လို့ writer သတင်းဌာနကဆက်တွေ့ပြီးတော့မေးမြန်းတာကိုတော့ဘာမှပြန်ပြောမဖြစ်ပါဘူး။လက်ရှိကမ္ဘာကျော် super model တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Ambrosio နဲ့ Lily Eltrich မလို့တလုံးအတွင်းငယ်နေတဲ့ fashion show လမ်းမှာရှောက်ပြတာဟာလိန်ခွဲခြားဆက်ဆံမှုဖြစ်တယ်။အခုခေတ်အယူအဆတွေနဲ့ဝေးကွာနေပြီဆိုပြီးတော့ဝေဝံမှုတွေပေါ်ထွက်လာပြီးတဲ့နောက်မှာအခုလိုမျိုး Victoria Secret မိခင်ကုမ္ပဏီရဲ့အဆုံးဖြတ်ချက်ထွက်လာတာလည်းဖြစ်ပါရဲ့ရှင်။Hey y'all friend. I got to tell you something. Oh yeah, I wanna see. I wanna see. I wanna see. I love to see. Yeah. ဒီသတင်းတော်ကတင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Take it on the side and bright red.မရေးစနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောက်တဲ့လောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့စာရေးဆရာမမြူပါကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုဝေမျှပေးထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ตัวนี้มาบ้านที่บ้านนี้มาบ้านมาค่ะเช่นเดียวกันเนี่ยมีแก่ที่เซนเนี่ยวิจุเรียตั้งชื่อนาฬิกาล้างเชื้อสุดเลยเนี่ยนาฬิกาลายอะไรบ้างเนาะมาเห็นเงินรุ่งก็จะมารู้ว่าไต้หวันจะคุลมาหาไต้เสียสุดละก็ไม่ใช่แก่เจ้าตัวไอ้เช่นนี้ก็ไต้เสียเชียงลงไหมงานยังคงตัวไม่รู้ แต่เงี้ยจริงๆก็เป็นอะไรที่มาเรียนกูลองแข่งได้อะไรเชียวทำไมจะมาไม่ได้ยามาเกะกะไรทำไมต้องเชื่อมายังคงเตรียมเสร็จแต่ละจะไรเจ้าเจ้าปลุกนี้เนี่ยที่จะไปล็อกเอาอยากเอาจุดได้ยามอะไรสุดเกี่ยวกับเรื่องตัวลิ้งกูช่วงแข่งได้อะไรก็ต้องเงี้ยเราจุดได้เยอะใช่ไหมแต่พวกเราเดี๋ยวเราลืมพวกว่าอะไรกันก็ลืมไปเยอะ
พอว่าเอ้ตุยขอตีอันนี้ตุยจะเช็คเคลียร์หายดีเงี้ยสัญญาเลยหายดีดูเพื่อนที่มาเชียร์จนไปตีอันนี้แบบการเรียนรู้เลยล่ะเลยล่ะเช่นมาเดินหน้าไปเรียนรู้เลยล่ะเลยตุยตั้งนานมาเรียนรู้เลยล่ะเลยปีเอ้อะไรวะตาพัดตัวด้วยใครอยากเสียงดีเลยเชี่ยวเพื่อนผมเรียนเลยวัตถุเลยล่ะยาตาสาบิสเนี่ยสิเลยล่ะไอ้ลุงเรียนยี่วิพอบยาเลยตาเป็นยี่ดำหมดสาบิจ๊อ แต่วิจารณ์จุดใดก็จุดใดไหนเนี่ยคนยี่ลี่ยาเกี่ยวกับจะมาไอ้เช่นตั้งแต่ตัวจงมาทั้งแต่เสียงนี้เช่นตั้งแต่นั้นสักคนสักชาวลาวกี้อะไรลูกเรียนย้ายเนี่ยตัวแก่มาไอ้ใจก็จะทำอะไรทำอะไรนับเส้นเป็นตรงอะไรเพราะว่าผมเรียนอยู่ตรงเนี่ยเช่นตั้งแต่ลูกเรียนตัวส่งเนี่ยการเรียนย้ายเกี่ยวกับตัวเรียนลายเกี่ยวกับเส้นเวลาเสียก่อนเนี่ยจะตัดผมเป็นเนี่ยเสียงยี่เลยมาส่งจะตัดที่ แต่ยังไม่ใช่ของป้าจะมาก็ว่าช่วยสั่งไปเยอะเสียงก็จะเข้าบ้านเลยสายบุบบ้าเลยอะไรอะไรรู้ไหมก็ยังจีอาตัวยังจีอาก็ยังจีนี่ละสายไหมสายเช่นไหนรู้ไหมจะบอกว่าดันชิ้นนี้จะมีแต่เกลี่ยลาบีมาเยอะเช่นไหมตัวเช่นเจ้าเสียก็ถูกเสียงมาอย่าได้ยินมาชี้เด็ดตัวเองก็เกลี่ยลาบีเยอะชี้เช่นไหม ที่เราเรียกว่าตัวส่งสกัดเบลวิลล่ากันยาบามลาสุดหรอไม่ยากเลยวะเนาะไอ้เช่นเนาะไม่ยากเลยหรอใช่อยู่นั่นแหละต้องมาเอาจูดาจีเลยลงมาไม่ยากเลยใช่ไหมโอ้โหมาเท้าเยี่ยนเลยเขาแต่ไม่ยากเยี่ยมเลยตัวพี่เรามาไอ้โอ้ไซโคโลจีเนี่ยปัจจัยสาวที่ไม่ยากสุดเลยไซโคโลจีเดียวเยี่ยมที่พี่ยากอยู่นี่ละเลย พี่เจ้ามาพี่ยังจะคุยยาวจูดาเกลือว่าเกลือจะคุยยาวเกลือว่าเลยทั้งบุลาจะสู้สู้สิจ้าสิจ้าโลกะกูก็พิจารณาสิยังพิจารณาไอ้ยาดูนารีนั่งชุ่มพิจารณาเอาเลยละพิจารณาก็กูก็ถ้ากูไม่อยากเอาลูกแม่ส่งเนี่ยจะเอาลูกออกมาไปส่งเนี่ยชื่อเสียงจูดาเกลือจูดาเกลือเป็นลูกเขยบ้านเลยตู้เลยเลยละคุยยาเลยมันตีตีได้ยังไงที่คุยยาเลยที่ยังงานนี้เป็นทุลาบีจ้าดีจ้ามูจีเรจิมาหมดมาเรียลายเรียสุริมาไปจีบ้านเลย กาบาสูวิเชียร์เอาอันนี้เสียจริงๆเอานั่นเป็นตัวที่เรียกเราเสียวันนี้คอนเฟอเรนซ์คุมาอยู่ได้ที่องค์กรงานที่สาขาพิจารณาที่ประมาณปีครึ่งได้ยาวไปสูงอยู่อันนี้ซึ่งไม่ได้เช่นที่เราคิดไว้แต่เมื่อสายเรียนนี้มันเริ่มเล่นเท้าที่ก็ทุลุจนาก็จะมาว่ามาสายเสียเดียวพิจารณาตัวยงจีเกเรสายเสียเดียวพิจารณา
ยงจีอาสนาตะคู่ด้วยเราว่าไม่ใช่แค่เรื่องหันตาหรือเราไปที่ที่มาเชื่อเชื่อเอาจูดาลูกกันจะอะไรกันเนาะจริงๆยังจะมาอีกอ่ะแต่เส้นเส้นนี้เลยตัวยงจีอากันน่าด้วยไปรู้เจ้าอย่ามีมามาสู้กูยงจีอาลีหรือกูพาวเวนซูนีพิบูให้ขอบยาสิอีเมลเลยค่ะ burmese@voanews.com ซาเยดีเสด็จไปยังเมทเทลโฟนนั่นก็จะจ้างจ่ายเลยนะจีโน่เพียงเสด็จไปวางเลย
มาโมบิวซีซันเต็มสักแค่ไหนตัวยงจีอาซีจิงโกน่าสิงเกียร์รับเชื่อไปเลยสิตอนนี้เช่นนี้สบายสัญญาช่วยมุ่งเจ้าอัตตาลุ่นนี้เลยใช่ไหมอัตตาฟังอินทโชมาเนี่ยเงี้ยจะต้องมุ่งเลยสิ่งเกเรบอกว่าทูเบตเอาไม่มาเลยสิวิโอเอโกน่าสิงเกเรด้วยเจสุทูเบตินชิบาร์เลยวิโอเอก็เนี่ยทุ่นเป็นนี่เลยซีซันนี้เนี่ยปัตตาลูวีบันจัมบีเจเนสุยโนวิโอเอเอเมลิสาบาร์มิสแอดวิโอเอนิวส์ดอทกงโกเปโปนั่นเดลูวิโอเอโฟนเอเมตเต้เ
Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.50-51 နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။မနေ့ပြန်မနက်ခင်းမှာထုတ်လွှင့်ပေးမဲ့အစီအစဉ်တွေကတော့စီးပွားရေးခန်းအတူတဆုံလေးအမေရိကန်တခွင်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။တနင်္လာညချက်ရဲ့အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြင့်မုံကတလှည့်ကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားနျူကလ িয়ার ဆက်တမှုကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်မရောက်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ပြောကြားမှုတွေကွဲပြားနေပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအဓိကရည်မှန်းချက်ဖြစ်တယ်ဆိုတာအမြင်တူတာကိုတော့ကောင်းဆောင်နှစ်ယောက်တိုကျိုမြို့တော်မှာဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မကြာခင်ကမြောက်ကိုရီးယားကလုပ်ခဲ့တဲ့မစ္စတာဒုံဆန်တက်မှုတွေကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကသူ့အပေါ်အာရုံစိုက်အောင်လုပ်တဲ့လုပ်ရဖြစ်ပြီးတော့ပုံကိုရေးအရာတော့သူ့အတွက်တိတ်ကိစ္စမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်အာဘေကတော့ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူစာချုပ်ချုပ်ဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့သဘောတူညီချက်ရနိုင်မှုအတွက်လက်ဖွင့်ထားတယ်လို့ဂျပန်ဝန်ကြီးချုပ်နဲ့ဆွေးနွေးပွဲပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာသူကပြောသွားတာပါ။ကုန်သွယ်ရေးစာချုပ်ဖို့တရုတ်ဘက်ကအဆင်သင့်ဖြစ်နေပေမဲ့လည်းအမေရိကန်ဘက်ကမဖြစ်သေးဘူးလို့ဆိုပါတယ်။EU ဥရောပသမ္မတပါလီမန်ရွေးကောက်ပွဲတွေမှာ EU တွေကခွဲထွက်လို့တဲ့ပါတီတွေအတော်လေးနိုင်ခဲ့ကြပါတယ်။ဥရောပ28နိုင်ငံကခလွတ်တော်ကိုယ်စားလှယ်950တရာကိုစားပြုတဲ့ဥရောပပါလီမန်မှာအစဉ်အလာအဖြစ်ဥဆောင်လွှမ်းမိုးထားတဲ့ဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီတွေရဲ့ထိန်းချုပ်မှုအဆုံးသတ်ပြီးတော့ Liberal Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာပါတယ်။ Britain ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU တွေကခွဲထွက်လို့တဲ့အမျိုးသားရေးပါတီတွေကအများစုအနိုင်ရကြပါတယ်။ EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပေမဲ့လည်း EU ပါလီမန်မှာအမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်အထီတော်အနိုင်မရပါဘူး။ဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီအုပ်စုပေါင်းကပါလီမန်မှာအများစုထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ပေမဲ့အဲ့ဒီပါတီတွေရဲ့ကိုယ်စားလှယ်တွေကတော့နေရာအများစုဆက်ပြီးတော့ရထားပါတယ်။အခုတစ်ခါ EU ရွေးကောက်ပွဲတွေကိုမဲပေးသူအရေးတွက်က20အတွင်းမှာအများဆုံးဖြစ်ပါတယ်။ပြင်သစ်နိုင်ငံလီယွန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဒီ73ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဘုံခွဲမှုနဲ့မတင်ကားသူ3ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်ဖမ်းဆီးခဲ့သူတွေထဲမှာကွန်ပျူတာသိပ္ပံဘာသာတက်နေတဲ့အသက်24နှစ်အရွယ်အယ်ဂျီးရီးယားနိုင်ငံသားတစ်ယောက်ပါပါရယ်ပြီးခဲ့တဲ့တစ်ပတ်တောက်ချာနေတုန်းကလီယွန်မြို့လေကလူသိများတဲ့မုံဆိုင်တစ်ခုအပြင်မှာတန်ချောင်းတွေတန်လုံးလေးတွေထည့်ထားတဲ့အိမ်လုံးဘုံတစ်ခုပောက်ကွဲခဲ့ပြီးတဲ့နောက်အသက24နှစ်အရွယ်အယ်ဂျီးရီးယားကျောင်းသားကိုရဲကလိုက်လံရှာဖွေနေတာဖြစ်ပါရယ်တူရကီအကျဉ်းထောင်တွေမှာအကျဉ်းသားထောင်နဲ့ချီရပောင်း200အစာငတ်ခံဆန္ဒပြမှုအဆုံးသတ်သွားပါပြီ။ကာဒ်လူမျိုးသဘုံအဖွဲ့ခေါင်းဆောင်အက်ဗ်ဒူလာအိုဂျာလန်ကိုရှင်းနေတွင်မှဒီပထမဆုံးအချိန်ရှင်းနေတွင်နဲ့တွေးခွင့်ပြုပြီးတဲ့နောက်မှာအကျဉ်းသားတွေရဲ့ဒီအစာငတ်ခံဆန္ဒပြမှုတွေအဆုံးသတ်သွားခဲ့တာဖြစ်ပါတယ်ရှင်။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့အိုင်ဂျင်ဦးတကူဖြစ်ပါတယ်ရှင်ကျမကဆုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 ထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ် VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.